ရန်ကုန်တိုင်းကြည်မြင့်တိုင်းမြို့နယ်အပိုင်းအလုံးမြို့နယ်ရဲ့တပတ်ကန်တတော်ဝင်မေရိကန်နာမှာရှိတဲ့တမန်စိတ်ကိုမြမစီးပွားရေးကော်ပိုရေးရှင်းကစီမံကိန်းတွေလုပ်နေတဲ့အတွက်အဲ့ဒီတမန်စိတ်ကိုသွားတဲ့လမ်းကိုပိတ်ဆို့လိုက်ပါတယ်ဒီလိုပိတ်ဆို့တန်ဆူးကျိုးခတ်လိုက်တဲ့အတွက်စိတ်ကြီးဥမြ90ရက်ကွက်နဲ့ရွာရှိရွာကန်းကဒေသခံတွေចောင်းသားចောင်းသူတွေကဆန္ဒပြနေကြပါတယ်ဒီအကြောင်းကိုမဲအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ရန်ကုန်တိုင်းကြီးမနိုင်မြို့နယ်အပိုင်းအလုံမြို့နယ်ရဲ့တစ်ဖက်ကမ်းမှာရှိတဲ့အများပြည်သူတွေနဲ့ចောင်းသားចောင်းသူတွေတွာလာနေတဲ့စိတ်ကြီးဥမြစဉ်ရက်ွက်နဲ့နီးတဲ့တန်မှန်စိတ်တွာရလမ်းကိုမြမစီးပွားရေးကော်ပိုရေးရှင်း MEC ကနေစီမံကိန်းလုပ်နေတဲ့အတွက်ပိတ်ဆို့လိုက်တာပါဒါဟာပြည်သူအများတွာလာနေတဲ့လမ်းဖြစ်တဲ့အတွက်ပြည်သူတွေကမေတ္တာရက်ခံတောင်းဆိုတာကြောင့်အဲ့ဒီလမ်းကနေပြည်သူတွေចောင်းသားတွေရဲ့တွာလာခွင့်ကိုရန်ကုန်တိုင်းအစိုးရအဖွဲ့ကတန်မှန်စိတ်လမ်းဖြစ်သတ်မှတ်ပေးဖို့အတွက်မြန်မာစိတ်ကမ်းအာဏာပိုင်တွေကိုမေလကလေးကအကြောင်းကြားစာပို့ထားတာပါဒါပေမဲ့ပြီးခဲ့တဲ့3ရက်ကစပြီးအဲ့ဒီလမ်းကိုပိတ်ဆို့ပြီးတန်ဆူးကျိုးကာလိုက်တဲ့အတွက်အလုံမျိုးနယ်တဲကိုကြောင်းသွားတက်မဲ့ကြောင်းသားတွေနဲ့တစ်ဖက်ကမ်းမှာအလုံလောက်ကန်စားတောက်နေကြသူတွေအတွက်အခက်အခဲတွေဖြစ်သွားပါတယ်ဒီအတွက်ဆန္ဒပြတာ3ရက်ရှိပြီဖြစ်ကြောင်းပြည်သူတို့ကပြောပြပါတယ
်အခု MEC ကနေပြီးတော့ကျွန်တော်တို့အဲ့လမ်းကိုတန်ဆူးကျိုးကာပလိုက်တော့ကြောင်းသားမိဘပြည်သူလူထုတွေကအလုံသွားတဲ့လူတွေကြောင်းသွားတဲ့လူတွေကအကုန်လုံးဘယ်လမ်းမှာကျွန်တော်တို့တွားလို့မရတော့ဘူးလူတွားလမ်းချတာပေးပြီးရတဲ့လမ်းကိုသူကပိတ်ထားတယ်သူတို့စီမံကိန်းလုပ်တဲ့ဆိုတော့သူတို့မနဲ့မနဲ့ညာကြရင်သူတို့ကဒီနေရာကိုလုံးဝပိတ်ပလိုက်တော့မှာမဟုတ်ဘူးစိတ်ကြီးဦးမြ90ရက်ွက်ရဲဂျောင်းဝိုင်းဂျောင်းဝိုင်းလေးအဲ့ရွာလေးရှိရလောက်ရှိတယ်မှာအားလုံးပေါ့ကျွန်တော်တို့အကြောင်းသားတွေနဲ့မှာဆန္ဒထိုင်ပြတာဒီနေ့ဆက်ဆို3ရက်ရှိပြီကျောင်းသားတရာကျော်လောက်ရဲမိဘပြည်သူလူထုရဲရင်းရင်းလူသားပြည်သူတွေဆိုအားလုံးကိုကျွန်တော်တို့တောင်းအောင်လုပ်ရှိတယ်ဟုတ်ကဲ့ဒီအဓိကဝင်ကြီးချုပ်ချပေးတဲ့လမ်းကိုပဲကျွန်တော်ပြန်လို့ကျင်တာ
အလုံမျိုးနဲ့အာထကခုနှစ်ကျောင်းမှာတက်နေတဲ့၁၀တန်းကျောင်းသားတဦးကတော့သူတို့ကျောင်းမတက်ရတာ3ရက်ရှိပြီဖြစ်ကြောင်းနဲ့ဒီလမ်းပိတ်လိုက်တဲ့အတွက်အခက်အခဲရှိတာတွေကိုပြောပြပါတယ
်ကျွန်တော်တို့ဒီကဆိုရင်တော့ကျောင်းမလာလဲနေရခင်ဗျာအနေနဲ့သိမိရှိခင်ဗျာဒီနေ့ကသွားမယ်ဆိုရင်လည်းလမ်းကြီးကတော်ရုံပါခင်ဗျာလမ်းစိနေနေလည်းတော်မီပါရမတက်နိုင်ခင်ဗျာဒါကနေရာမိုးရွာတွေလည်းရှိရခင်ဗျာ
ပြီးခဲ့တဲ့မေလတုန်းကတော့အဲ့ဒီနေရာကဒေသခံပြည်သူတွေចောင်းသားတွေကတင်ပြလာတဲ့အတွက်တမန်စိတ်လမ်းမြေကိုပြင်ဆင်သတ်မှတ်ပေးဖို့အတွက်စိတ်ကမ်းအာဏာပိုင်တွေကိုရန်ကုန်တိုင်းအစိုးရအဖွဲ့ကအကြောင်းကြားခဲ့တာပါအဲ့ဒီနေရာမှာမြမစီးပွားရေးကော်ပိုရေးရှင်း MEC ကတည်ဆောက်နေတဲ့နောင်တုံစီမံကိန်းနဲ့အာယုံဦးကုမ္ပဏီကတည်ဆောက်နေတဲ့စိတ်ခန့်တရားကြားမှာတည်ရှိနေတဲ့အကြောင်းကိုလေ့လာတွေ့ရှိရတဲ့အတွက်အာယုံဦးကုမ္ပဏီကတည်ဆောက်နေတဲ့ကွန်ကရစ်လမ်းနဲ့နှီးချောင်းရေးသားထားပါတယ်ဒီအတွက်တမန်ကိတ်ကိုအဲ့ဒီလူသွားလမ်းနေနဲ့နှီးကတဲ့နေရာကိုရွှေပြောင်းစိုက်ကပ်ဖို့ခွင့်ပြုကြောင်းဝင်းကြီးချုပ်ကိုစားညွှန်ကြားရေးမှူးကလက်မှတ်ရေးထိုးအကြောင်းကြားစာပို့ခဲ့ပါတယ်။ရန်ကုန်တိုင်းအစိုးရအဖွဲ့ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့အရင်တုန်းကခွင့်ပြုခဲ့တာမှန်ပေမဲ့အခုအခါမှာတော့ခွင့်ပြုလို့မရတဲ့အကြောင်းရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့အတွင်းရေးမှူးဦးမြတ်ကျော်ကျော်ကဆိုပါတယ်
။ဟိုအရင်တုန်းကတော့ခွင့်ပြုခဲ့တာမှန်တယ်။အခုကဒီကမ်းလားတစ်ချောင်းပုံပြိုးရေးစီမံကိန်းတွေရှိတယ်။ရှိတဲ့အခါကျတော့ပုံပြီးကောင်းတဲ့နေရာကိုလုပ်ပေးလိုက်တာ။ဒီညငစီမကလာတဲ့အဖွဲ့တွေကတော့နည်းနည်းဝေးတော့ဝေးသွားတာပေါ့လေဝေးပြီမဲ့လေဒီလိုပဲဟိုအစီအပြေအောင်လို့ဆိုပြီးတော့မှဒီရေစစ်လေကားတွေနောက်ပြီးတော့ဒီတွားတဲ့နေရာမှာကွန်ကရစ်လမ်းလေးတွေခင်းပေးတာလို့နောက်လေစစ်ကတက်လို့ရှိရင်ဟိုနားနေဖို့အတွက်အဆောင်လေးတွေတတ်တရဆောက်ပေးတာလို့အဲ့ဒါလေးတွေလည်းစီစဉ်ပေးတာ
ဒေသခံလူလူကတော့သူတို့အတွက်လမ်းပန်းဆက်သွယ်ရေးခက်ခဲသွားတာကြောင့်ဖြည့်ရှင်းပေးနိုင်မယ့်အခြေအနေတွေကိုမျှော်လင့်နေကြပါတယ်အဲ့ဒီနေရာမှာတမန်မောင်းပြီးအသက်မွေးဝမ်းကြောင်းနေတဲ့လူတွေတစ်ဖက်ကမ်းကိုသွားပြီးတော့အလုံလောက်ကင်နေကြသူတွေရွာရှိရွာလောက်ကကျောင်းသားတက်နေကြတဲ့မူလတန်းကနေအထက်တန်းအဆင့်ထိရှိတဲ့ကျောင်းသူကျောင်းသားလေးတွေအနေနဲ့ကျောင်းမတက်နိုင်တာအလုံမလုံနိုင်ကြတာတွေကိုကြုံတွေ့နေရပါတယ်လက်ရှိမှာတော့သူတို့ကိုအာဏာပိုင်တွေဘက်ကဆွေးနွေးတာတွေမရှိသေးတဲ့အတွက်မနေ့၈နာရီကနေညနေ၅နာရီထိအဲ့ဒီတန်ဆူးကျိုးခတ်ထားတဲ့တမန်စိတ်နားမှာလာရောက်ပြီး၃ရက်မြောက်နေ့အဖြစ်စုပေးဆန္ဒပြနေကြပါတယ်ရှင်